ထန်းနိုင်ငံချင်းမိုင်ချင်းမိုင်နဲ့အယုဒ္ဓယာပြည်နယ်မှာရွှေသတိကံဒေသထုတ်စိတ်ကြွစေ12တန်းကျော်နဲ့မူရီကိုင်းဝင်12ဦးကိုဒီရဲ့ပိုင်းမှာပဲထိုင်းအာဏာပိုင်တွေကဖမ်းဆီးနေကြပါတယ်ဒီအကြောင်းကိုတော့မအေးမာကသတင်းပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ချင်းရိုင်ချင်းမိုင်နဲ့အယုဒ္ဓယာပြည်နယ်တွေမှာအောက်တိုဘာလ22ရက်နေ့ကနေ24ရက်နေ့ထိမူရီကိုင်းဝင်12ဦးနဲ့ကာလတံပိုးထိုင်းဘက်ဝင်3000ကျော်တံပိုးရှိတဲ့မူရီစေဝါတွေကိုလက်ကိုက်ဖမ်းမိခဲ့တာဆိုပြီးအမှတ်5ဒေသမူရီနေနေအဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မူရီစေဝါအများအပြားဒီအပိုင်းတွင်ဖမ်းမိခဲ့တာတွေနဲ့မူရီကိုင်းဝင်တွေကိုဖမ်းမိခဲ့တာတွေနဲ့ပတ်သက်လို့မူရီနေနေအဖွဲ့ကအကြီးအကဲတဦးဖြစ်တဲ့ We Chinese Chairman ကိုကတော့အခုလိုပြောဆိုသွားပါတယ်။အခုလိုမျိုးမူရီစေဝါအမြောက်များကိုထိုင်းနိုင်ငံနဲ့တည်ဆောက်နေတဲ့မူရီကိုင်းဝင်တွေကိုဖမ်းမိပြီးတဲ့နောက်တစ်ဖက်နိုင်ငံကလည်းစီစဉ်ပြီးပို့ပေးနေကြသူတွေကိုမကြခင်ပေါ်ထုတ်ပြီးဖမ်းဝင်ထုတ်ပြန်သွားပါမယ်။ဒါအပြင်ဒီလူတွေနဲ့ပတ်သက်လို့သတင်းပေးနိုင်အောင်စုဝေးပါထုတ်ပြန်သွားမှာဖြစ်ပါတယ်။ဒီကိုင်းတွေဟာထိုင်းနိုင်ငံကလည်းတစ်ဆင့်နိုင်ငံတကာအထိဆက်လက်ပို့ဆောင်ပေးနေတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။အော်တိုဘာလ23ရက်နေ့ကထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ကနေနောက်ဆုံးအမျိုးအထိမောင်း�ဝင်လာတဲ့ကားရဲမှာတော့စိတ်ကြဆေးပြား6တန်းကျော်နဲ့မူရီခိုင်ဝင်3ဦးကိုဖမ်းမိခဲ့ပြီးတနည်းထဲမှာပဲချင်းရိုက်ပြည်နယ်အတွင်းကအဓိကမူရီခိုင်ဝင်5ဦးကိုလည်းစိတ်ကြဆေးတွေနဲ့ထိုင်းမြန်မာနယ်စပ်ချင်းရိုက်ပြည်နယ်ချင်းစံဒေသမှာဖမ်းမိခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။အော်တိုဘာလ21ရက်နေ့မှာတော့အယုဒ္ဓယာပြည်နယ်ထဲမှာစိတ်ကြဆေးပြား4တန်း4သိန်းကျော်နဲ့အိုက်မူရီစေဝါကီလို100ကိုလည်းဖမ်းမိခဲ့ပါတယ်။မူရီနှိမ်နေရဲတွေဟာဖမ်းမိသူတွေရဲ့ခွင့်ဆက်ဖြစ်တဲ့မူရီစေဝါနဲ့ပတ်သက်လို့ငွေကြေးခွာချပေးနေတယ်လို့စွပ်စွဲခံလာရတဲ့နောက်မြောက်ကနေဦးတိန်ကိုလည်းဒီအပိုင်းတွင်မှာပဲဝေရောက်စီးနှင်းခဲ့ပြီးတောင်းဝင်တန်း80ကျော်ကိုလည်းတင်ရှိခဲ့ပါတယ်။တောင်းဆိုရကတနေ့အတွင်းရွှေတတိကံဒေသတို့စိတ်ကြော်သေးတဲ့တန်းပေါင်း60ဖမ်းဆီးနိုင်ခဲ့ပြီးဝိရကေရခံ642ဦးနဲ့အတူပိုင်ဆံမှုထိုင်းတောင်းဝင်တန်း600ကိုလည်းနိုင်ငံတော်ပိုင်ခြင်းတင်ယူခဲ့ကြောင်းထိုင်းနိုင်ငံမြောက်ပိုင်းကဝိရနေကြီးတောင်းဝင်ရှိသူတွေကလည်းမကြတဲ့ကံကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။